တနင်္ဂနွေနေ့မှာကျင်းပမဲ့မြမရွေးကောက်ပွဲကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့လေ့လာဆောင်ကြည့်သွားမယ်လို့နယူးယောက်မြို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနိုမလာ6ရက်နေ့ကသတင်းထုတ်ပြန်ကြေညာပါတယ်။ငြိမ်းချမ်းတည်ငြိမ်ပြည်ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကစင်စက်မပြဖွံ့ဖြိုးတိုးတက်မှုနဲ့လူ့ခွင့်ရေးတိုးတက်ဖို့အရေးပါတဲ့အခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရွေးကောက်ပွဲဟာစစ်တပ်အပေါ်အယက်သားဆွေးကထိန်းချုပ်ကြိုက်တွယ်ရေးအပါအဝင်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်အရေးပါကြောင်းဒါအပြင်ဒုက္ခဒယ်ရီဂုံတိတ်ခါရှိရှိနဲ့ဘေကင်းလုံကြုံစွာနေရပြန်နိုင်ရေးအတွက်လည်းအထောက်အကူပြုစေလိမ့်မယ်ဆိုတာကိုကုလသမဂ္ဂတွင်ရေးမှူးချုပ်အနေနဲ့မျှော်လင့်ထားကြောင်းကုလပြောခွင့်ရစတီဖင်ဒူဂျာရစ်ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ COVID-19 ကာယရောဂါတိုက်ဖျက်ရေးအာရုံစိုက်လုပ်ကိုင်နိုင်ဖို့တနိုင်ငံလုံးမှာအပြည့်ရထားဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ကထပ်မံတိုက်တွန်းကြောင်းရခိုင်နဲ့ချင်းပြည်နယ်တွေကလက်နက်ကင်ပဋိပက္ခတွေအတွက်စိုးရိမ်ပူပန်မိသလိုဒီပဋိပက္ခတွေပါဝင်ပတ်သက်နေတဲ့တစ်ဖက်တပ်တွေအနေနဲ့လူသားချင်းစာနာမှုဆိုင်ရာအပြည်ပြည်ဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့နဲ့အရက်သားတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ပြောပါရယ်အခုလိုမြန်မာနိုင်ငံသားတွေအတွက်အရေးကြီးတဲ့အခါသမယမှာငြိမ်းချမ်းရေးနဲ့လူကုန်တိတ်ခါတိုးတက်ရေးချိုးပန်းလှုပ်ဆောင်ချက်တွေအပေါ်ကုလသမဂ္ဂအဖွဲ့ကြီးကဆက်လက်ထောက်ခံမှုပေးသွားမယ်လို့လည်းအတွေ့အကြုံယုံကပြောပါရယ်ခင်ဗျာ